မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ23ရက်ကြာသာပြီးနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ပြင်ဆက်ပေးပါမယ်
ကျမကတော့စုမြတ်မမဒီယေမန်နိုင်ငံပြည်ရင်းစစ်မှာဆာဒီအာရေဗျဥဆောင်တဲ့စစ်ရေးနဲ့ဝင်ရောက်ဖြည့်ရှင်းမှုအပေါ်အမေရိကန်ဆက်ထောက်ခံတဲ့မတဲ့ဒီကနေ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။ကမ္ဘာတဝန်းသတင်းတောက်တွေဖမ်းဆီးထောင်ချခံရတဲ့အခြေအနေဟာတမန်ဖြစ်ရိုးဖြစ်စဉ်အခြေအနေလို့ဖြစ်နေပြီလို့ CPJ ကအစီရင်ခံစာထုတ်ပြန်ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရရနိုင်တဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာနိုင်ငံမှာစစ်ဖက်အရက်ဖက်ဆက်ဆံရေးတိုးတက်လာအောင်နှစ်ဖက်စလုံးကကြိုးပမ်းဆောင်ရွက်တဲ့လို့လေလာသူတွေကသုံးသပ်ကြပါတယ်ဒီအပေါ်မှာ
ဟိုကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာယုံကြည်မှုတည်ဆောက်ရေးဟာအရေးကြီးတယ်လို့မြင်တယ
်အရက်ဖက်နိုင်ငံရေးလေလာသုံးသပ်သူထောက်တွေ့ရမျိုးသိမ်းပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူနားဆင်ရမယ့်သတင်းလှော်ရီမှာတော့ Federal Snick ကိုသွားဖို့ဆိုလို့ရှိရင်ဗဟိုနဲ့ပြည်နယ်အစိုးရကြားဘဏ္ဍာငွေကြေးခွဲဝေတုံးဆွဲမှုကိုပွင့်လင်းမြင်သာမှုရှိရှိစနစ်တကျခွဲဝေတုံးဆွဲဖို့လိုတဲ့အကြောင်းသမ္မတ Trump ရဲ့ကိုယ်ရေးရှင်နေဟောင်းဖြစ်သူ Michael Cohen ကိုထောင်ဒဏ်3နှစ်ချမှတ်လိုက်တဲ့အကြောင်းစတဲ့သတင်းလှော်ရီအပြင်နောက်ပိုင်းမှာမြစ်တာလက်ဆောင်ဒေသချင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင်
ယေမန်နိုင်ငံပြည်တွင်းစစ်မှာဆာဒီအာရေဗျနိုင်ငံဦးဆောင်တဲ့စစ်ရေးနဲ့ဝင်ရောက်ဖြည့်ဆည်းမှုအပေါ်အမေရိကန်ရဲ့ထောက်ခံမှုအဆုံးသတ်ရေးဆုံးဖြတ်ချက်ကိုဒီကနေ့အမေရိကန်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။ဆာဒီအစိုးရဦးဆောင်တဲ့စစ်စစ်ရေးကိုအမေရိကန်ဘက်ကဆက်ပြီးတော့မထောက်ခံဖို့အတွက်ဒီမိုကရက်အမတ်တွေလို Republican အမတ်တို့ကမဲပေးပြီးတော့ဆုံးဖြတ်ချက်အတည်ပြုမယ်လို့မျှော်လင့်ရပါတယ်။တည်င်းတော့ဂျမားကော်ရှိုဂျီကိုတက်ဖြတ်ဖို့ဒီအမိန်ပေးတယ်လို့ဆွဆွဲခံနေရတဲ့ဒီအိရှေ့မင်းသားဦးဆောင်အုပ်ချုပ်နေတဲ့ဆာဒီအာရေဗျနဲ့အမေရိကန်ကြားဆက်ဆံရေးကလောလောဆယ်အလုပ်မဖြစ်ဘူးလို့ Republican အမတ်တချို့ကပြောပါတယ်။ဆာဒီဦးဆောင်တဲ့ဒီကြောင့်တိုက်ခိုက်မှုမှာအမေရိကန်ပါဝင်မှုအဆုံးသတ်ရေးဆုံးဖြတ်ချက်အတွက်ဆွေးနွေးကြဖို့ Republican အမတ်အများစုဖြစ်တဲ့အောက်လွှတ်တော်မှာဗုဒ္ဓဟူးနေ့ကမဲခွဲဆုံးဖြတ်ခဲ့တာပါ။ဆာဒီအာရေဗျနဲ့နီးစပ်တဲ့ဆက်ဆံရေးရှိတဲ့ Trump အစိုးရကတော့အမေရိကန်ရဲ့မဟာမိတ်ဆာဒီအာရေဗျကြားမှာဒီဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့လိုအပ်တယ်လို့ပြောနေတာကိုလွှတ်တော်ဘက်ကလက်မခံဘူးဆိုတာပြသလိုက်တာလည်းဖြစ်ပါတယ်
။ကုလသမဂ္ဂအတွင်းမူကျိုအန်တိုနီယိုဂူတာရက်စ်ဟာယေမန်ညဉ့်ဆိုင်ဆွေးနွေးပွဲမှာပိတ်မိန်ကိုပြောခင်ဒီပြည်တွင်းစစ်မှာပါဝင်တဲ့အဖွဲ့နှစ်ဖက်အဖွဲ့တွေရဲ့ကိုယ်စားလှယ်တွေအားလုံးနဲ့တွေ့ဆုံသွားဖို့မျှော်လင့်နေပါတယ်။ဒီစစ်သက်ဆွေးနွေးသူတွေကတော့အဓိကကြားတဲ့ကိစ္စရဲ့အများပြားကိုအောင်မြင်မှုရမယ်ဆိုပြီးတော့မျှော်လင့်နေကြပါတယ်။ယေမန်ညဉ့်ဆိုင်ဆွေးနွေးပွဲရဲ့နောက်ဆုံးနေ့ခန္ဓာကိုတက်ရောက်ဖို့နဲ့ဒီရထားတဲ့အောင်မြင်မှုတွေပေါ်မှာအခြေခံပြီးတော့ညဉ့်ဆိုင်ကိုဆက်လက်တည်ဆောက်ကြဖို့ကိုအားပေးဖို့အတွက်အတွင်းမှုချုပ်ဂူတာရက်စ်ဟာဆွေးနွေးနိုင်ငံကိုဗုဒ္ဓဟူးနေ့ကရောက်ရှိလာခဲ့တာဖြစ်ပါတယ်။ဇော်ဒီဆိုယာကထောက်ခံတဲ့ယေမန်ဆိုယာနဲ့အီရန်ကအထောက်ပံ့ပေးထားတဲ့ဟူသီသဘုံတွေကြားအကျဉ်းသားအများပြားအပြန်အလှန်လဲလှယ်ဖို့ကိုလည်းသဘောတူခဲ့ကြပါတယ်။သနားလီစိတ်ကိုပြန်ဖွင့်ဖို့နဲ့တိုင်းပြည်ဝင်ငွေရရှိစေဖို့အတွက်ရေနံနဲ့တန်းွေတင်ပို့တာတွေကိုပြန်လည်စတင်ဖို့ကိစ္စတွေကိုတော့နှစ်ဖက်ကြားသဘောတူညီမှုရကနီးပြီလို့လည်းသတင်းတွေကဆိုပါတယ်။ဒါပေမဲ့သဘုံတွေထိန်းချုပ်ထားတဲ့ဟိုဒီရက်စိတ်ကန်ကိစ္စကတော့နှစ်ဖက်ကြားအဓိကအခြေတင်ဖြစ်နေတဲ့ကိစ္စဖြစ်ပါတယ်။နှစ်ဖက်စလုံးကသူတို့ရဲ့တပ်ဖွဲ့တွေကိုအဲ့ဒီမျိုးကနေပြန်ရုပ်ပြီးကုလသမဂ္ဂရဲ့အုပ်ချုပ်မှုအောက်ကိုယာယီပြန်လွှဲပြောင်းပေးသွားဖို့အဆိုပြုထားတဲ့ကိစ္စကိုညှင်းပယ်ထားပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂရဲကနှုတ်ထွက်ရေးဆိုင်ရာ Brexit သဘောတူညီချက်တွေနဲ့ပတ်သက်လို့နောက်ထပ်အာမခံချက်တွေရရှိနိုင်ရည်စူးစမ်းတဲ့အနေနဲ့ဗြိတိန်ဝန်ကြီးချုပ် Theresa May ဒီကနေ့ Belgium နိုင်ငံ Brussels မြို့တော်မှာ EU ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညတော့ကဒီ Parliament မှာသူ့ရဲ့ Conservative Party ဝင်အမတ်တွေကဝန်ကြီးချုပ်အပေါ်အယုံကြည်ရှိမရှိမဲခွဲခဲ့တာမှာအယုံကြည်ရှိတဲ့ဘက်ကအနိုင်ရခဲ့ပါတယ်။ဒါပေမဲ့ပါတီဝင်အမတ်3ပုံ2ပုံလောက်ဖြစ်တဲ့အမတ်118ယောက်ကအယုံအကြည်မရှိမဲပေးခဲ့ကြတဲ့အတွက်မေအစိုးရနဲ့ EU နိုင်ငံတွေကြားရထားတဲ့ Brexit သဘောတူညီချက်တွေကိုအဲ့ဒီအမတ်တွေထောက်ခံလာအောင်လို့ဝန်ကြီးချုပ်အနေနဲ့ခက်ခက်ခဲခဲစူးစမ်းရအောင်မှာပါ။ဒီသဘောတူညီချက်တွေကြောင့်ဗြိတိန်မှာဖြစ်နေတဲ့နိုင်ငံရေးအချက်အတဲကိုကူညီဖြည့်ဆည်းပေးခြင်းနဲ့လို့ EU ခေါင်းဆောင်တွေဘက်ကပြောနေပေမဲ့လားနဲ့ချီညှိနှိုင်းရရှိထားတဲ့သဘောတူညီချက်တွေကိုပြန်ပြီးဆွေးနွေးညှိနှိုင်းဖို့မလိုလားဘူးလို့လည်းထုတ်ဖော်ပြောကြားခဲ့ကြပါတယ်။ဒီကနေ့နဲ့နောက်ဖန်လုံးမဲ့ EU ထိပ်သီးစည်းဝေးပွဲတွေအတွင်းဝန်ကြီးချုပ်မေဘက်ကအခြေအနေကိုနားထောင်ပြီးတော့တင့်တော်သလိုစုံစမ်းဆုံးဖြတ်မယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်တုစ်ကပြောပါတယ်။ ဗြိတိန်နိုင်ငံနှုတ်ထွက်ဖို့အချိန်သိမ့်မကြံတော့တာမို့နှစ်ဖက်ဘာသဘောတူညီချက်မှမရဘဲနှုတ်ထွက်သွားမယ့်အခြေအနေကိုလည်းပြင်ဆင်ထားဖို့ဆွေးနွေးသွားမယ်လို့သူကပြောပါတယ်။ EU နဲ့ဗြိတိန်ကြားရထားတဲ့သဘောတူညီချက်တွေက EU ဘက်ကိုအလျှော့ပေးထားတာများလို့နဲ့လို့ဗြိတိန်လွှတ်တော်အမတ်တော်များများကပြောပြီးတော့ကန့်ကွက်နေကြပါတယ်။
တရုတ်နည်းပညာကုမ္ပဏီတစ်ခုရဲ့အမှုဆောင်ရာရှိသူကိုကနေဒါအာဏာပိုင်တွေကအခုလအစောပိုင်းမှာဖမ်းဆီးလိုက်ပြီးတဲ့နောက်ဒုတိယမြောက်ကနေဒါနိုင်ငံသားတစ်ယောက်ကိုလည်းဖမ်းဆီးလိုက်တယ်လို့တရုတ်အာဏာပိုင်ဘက်ကအတည်ပြုလိုက်ပါတယ်။တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကို NDA ပြုနေတယ်လို့တန်ကြားရှိရတဲ့အတွက်စီးပွားရေးကျန်ပေ Michael Spavor နဲ့တနမဟောင်း Michael Kovrick တို့ကိုတင်းလာနေကဖမ်းဆီးလိုက်တာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရလူခန်းကသတင်းနောက်တွေကိုဒီကနေ့ပေကျင်းမြို့မှာပြောကြားလိုက်ပါတယ်။ဒီအနာပိုင်တွေဘက်ကစပေဘကိုစစ်စေးမင်းမြန်းခဲ့ပြီးတဲ့နောက်သူကကနေဒါအနာပိုင်တွေကိုဆက်သွယ်ခဲ့တယ်လို့လည်းကနေဒါနိုင်ငံသားရဲ့ဝန်ကြီး Christopher Freeland ကပြောပါတယ်။သူဘက်ကဖုန်းဆက်ပြောလာပြီးကလေးကပြန်ပြီးတော့ဆက်သွယ်မရတော့တဲ့အကြောင်းသူဘက်မှာရှိတယ်ဆိုတာကိုသိရဖို့အတွက်ကနေဒါအစိုးရအနေနဲ့အပြင်းထန်ကြိုးပမ်းနေပြီးတရုတ်အနာပိုင်တွေကိုလည်းဒီကိစ္စကိုမေးထားသလိုသူ့ရဲ့မိသားစုနဲ့လည်းအဆက်အသွယ်ရထားတယ်လို့ကနေဒါနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။သူ့ကိုဘယ်နေရာမှာဖမ်းထားတယ်၊ဘာကြောင့်ဖမ်းထားတယ်ဆိုတာနဲ့ပတ်သက်ပြီးနောက်ထပ်သတင်းအချက်အလက်မရသေးဘူးလို့လည်းဆိုပါတယ်။ပြီးခဲ့တဲ့လနေ့ကတော့တရုတ်နိုင်ငံကကနေဒါတန်တမန်ဟောင်း Michael Kovrick ကိုတရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုချိန်ညှောက်မှုနဲ့ဖမ်းဆီးထိန်းသိမ်းလိုက်တယ်လို့တရုတ်အာဏာပိုင်တွေကမုတ်တူးနေကပြောပါတယ်။ဒါဟာကနေဒါရဲတပ်ဖွဲ့ကတရုတ်နိုင်ငံရဲ့Huawei ဖုန်းကုမ္ပဏီဦးဆောင်ရာရှိမန်ဝမ်ဇူကိုဖမ်းဆီးလိုက်ပြီးတပတ်အကျော်မှာတရုတ်ဘက်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။မန်ဝမ်ဇူကိုတော့အီရန်ပေါ်အမေရိကန်ရဲ့လက်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုပြီးတော့ဆွဆွဲခံထားတာဖြစ်ပါတယ်ခင်ဗျာ
။ UAE အမေရိကန်ဗန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဖိုင်ထိုမီတာ7 kHz 10683ဖိုင်ထိုမီတာ19 kHz 15565နဲ့ဖိုင်ထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ကြာသာပရင်းညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ညာပေးနေပါတယ်။ကမ္ဘာတဝန်းသတင်းလောက်တွေဖန်းစည်းထောင်ချခံနေရတဲ့အခြေအနေဟာတာမန်ဖြစ်ရိုးဖြစ်စဉ်အခြေအနေလိုဖြစ်နေပြီလို့နောက်ဆုံးထွက်လာတဲ့အစိုးရကစားတစ်ခုကဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံအပါအဝင်ဒီကမ္ဘာမှာထောင်ချခံထားရတဲ့သတင်းတောက်251ယောက်ကျော်ရှိနေပြီးတော့အရေးကြီးတဲ့သတင်းဖော်ပြမှုတွေအပေါ်အာဏာသုံးဖိနှိပ်မှုမျိုးကယာယီမြင့်တက်နေတာမျိုးမဟုတ်တော့ဘူးလို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့တစ်ခုဖြစ်တဲ့ American အခြေစိုက် CPG ကဒီကနေ့ဒီဇင်ဘာ23ရက်နေ့မှာအစိုးရကစားထုတ်ပြန်တာပါ။သတင်းထောက်တွေကိုဖန်းစည်းထောင်ချပြီးတော့သတင်းလွတ်လပ်ခွင့်ကိုဖိနှိပ်နေတာကအခု2018ခုနှစ်မှာလဲ3နှစ်ဆက်တိုက်အဖြစ်နဲ့ဆန်းချိန်တည်မြင့်နေတယ်လို့ CPG ကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းသတင်းထောက်တွေအများဆုံးထောင်ချခံရတဲ့နိုင်ငံတွေကတရုတ်၊အီဂျစ်နဲ့ဆာဒီအာရေဗျနိုင်ငံတွေဖြစ်ပါတယ်။နိုင်ငံရေးသတင်းရေးသားဖော်ပြတဲ့သတင်းသမားတွေအန္တရာယ်အများဆုံးကြုံနေရပြီးသတင်းထောက်တွေအတွက်ဒုတိယအန္တရာယ်အရှိဆုံးကလူအခွင့်အရေးနဲ့ဆိုင်တဲ့သတင်းမျိုးတွေဖြစ်တယ်လို့ CPG အစီရင်ခံစာထဲမှာထောက်ပြထားပါတယ်။ရခိုင်ပြည်နယ်မှာစစ်တပ်ရဲ့ရက်ဆက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုသတင်းဖော်ထုတ်ဖို့ကြိုးစားလို့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ Writer သတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ထောင်ဒဏ်9နှစ်စီချခံထားရတာကိုလည်း CPG ကဥပမာပေးဖော်ပြပါရယ်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုရဲအယားရှိတယောက်ထောင်ပေါင်းဆင်ဖမ်းဆီးခဲ့တာတစ်နှစ်ပြည့်တဲ့ဒီဇင်ဘာ12ရက်နေ့ကသူတို့လွတ်မြောက်ရေးအတွက်နယူးယောက်နဲ့လန်ဒန်မြို့တွေမှာသတင်းတောက်တွေတောင်းဆိုဆန္ဒပြခဲ့ကြပါရယ်မြန်မာနိုင်ငံမှာလည်းသတင်းသမားတွေအပြင်အရက်ဖက်အဖွဲ့အစည်းတွေကရန်ကုန်မြို့မှာစုဝေးပြီးတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုလွှတ်ပေးဖို့တောင်းဆိုကြပါတယ်။အမှန်တရားကိုကာကွယ်စောင့်ရှောက်သူများအဖြစ်တိုင်းမဂ္ဂဇင်းကြီးကဂုဏ်ပြုတဲ့2018ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်တွေထဲမှာလည်း Writers တွင်တောင်းနှစ်ယောက်ပါဝင်ပါတယ်
။မြန်မာနိုင်ငံကိုနှစ်ယောက်ကြာရောက်ရှိနေတဲ့ Australia နိုင်ငံသားဝန်ကြီး Marie Spain ဟာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဒီကနေ့နေပြီးတော့မှတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပညာရေးချမ်းသာရေးစီးပွားရေးနဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်တွေခုမျိုးတိုးတက်ရင်းနဲ့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေတိုးမြင့်ဆောင်ရွက်သွားနိုင်ရေးအလေးထားဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲ့ဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့ပဋိပက္ခနဲ့ဒုက္ခသည်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်နိုင်ငံတကာကဖိအားတိုးမြင့်ပေးနေချိန်မှာပဲအော်စတြေးလျနိုင်ငံသားရဲ့ဝန်ကြီးမြန်မာနိုင်ငံကိုတွားရောက်တာလည်းဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခြင်းအတွင်းရိုဟင်ဂျာအရေးဖိအားပေးပြောဆိုဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Amnesty International Australia ကလည်းဝန်ကြီးပိန်းကိုတိုက်တွန်းခဲ့ပါတယ်။ဝန်ကြီးပိန်းဟာမနေ့အင်္ဂါနေ့တုန်းကတော့ရခိုင်ပြည်နယ်စစ်တွေမျိုးကိုတွားရောက်ခဲ့ပြီးတော့ဗော်ဒူပဒုက္ခသည်စခန်းကဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ Australia နိုင်ငံအနေနဲ့အထူးစိုးရိမ်ကြောင်းအရင်ကတည်းကထုတ်ဖော်ပြောဆိုထားသလိုသူ့ရဲ့ အခုခီးစဉ်အတွက်မှာလည်းအိုးအိမ်မဲ့ရင်ကြဒုက္ခသည်တသိန်းကျော်အတွက်အချိန်လိုအပ်တဲ့အကူအညီတွေပေးနိုင်ရေးဆွေးနွေးတော့မှာဖြစ်တဲ့ကြောင့်ဝန်ကြီးပိန်ကသူ့ရဲ့ခီးစဉ်မတိုင်ခင်မှာသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်ပကနဲ့ပတ်သက်ပြီးရေရှည်ခိုင်မာတဲ့အဖြစ်အပျက်ရရှိနိုင်ဖို့မြန်မာအစိုးရဒေသတွေနဲ့နိုင်ငံတကာအစိုးရတွေနဲ့ဩစတြေးလျနိုင်ငံကအခိုင်အမာပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းကိုလည်းပြောဆိုခဲ့ပါတယ်ခင်ဗျာ။
2018-2019 ခုနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုတိုးတက်မှုနှုန်းဟာ600ကနှုန်းကျော်ပဲရှိမယ်လို့ကမ္ဘာ့ဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကခန့်မှန်းလိုက်ပါတယ်။ဒီဇင်ဘာ23ရက်ဒီကနေ့မှာဒီ IMF Mission အဖွဲ့တွေရဲ့ Article 4ခီးစဉ်အဆုံးသတ်ထုတ်ပြန်ချက်ထဲမှာတိုးတက်မှုနှုန်းဟာ 6.4% နှုန်းဝင်ကျင်ပဲရှိမယ်လို့ခန့်မှန်းထားတာပါ။တရထဲပဲထွက်လာတဲ့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံစီးပွားရေးစောင့်ကြည့်အစီရင်ခံစာထဲမှာတော့ 6.2% နှုန်းရှိနိုင်တယ်လို့ခန့်မှန်းပါတယ်။2019-2018ကတိုးတက်မှုနှုန်း 6.8% နှုန်းရှိခဲ့တာကြောင့်လာမယ့်နှစ်တိုးတက်မှုနှုန်းခန့်မှန်းချက်ကပို့ပြီးတော့ကျော့သွားတာဖြစ်ပါတယ်ရှင်
။ရှုပ်ထောင့်ချေချနေထိုင်မှုနဲ့အမေရိကနိုင်ငံတွေဖွံ့ဖြိုးတိုးတက်ရေးနဲ့အလုပ်ကိုင်ဖန်တီးရေးအားကောင်းလာစေဖို့ရည်ရွယ်တဲ့အစီအစဉ်တရက်ကိုအတူတကွလက်တွဲလှုပ်ဆောင်သွားနိုင်ခြင်းနဲ့ပတ်သက်ပြီးတော့သူနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဆွေးနွေးပြတယ်လို့မက္ကဆီကိုသမ္မတအန်ဒရေးစ်မန်နူရယ်လိုပက်စ်အိုဘရာဒေါ်ကပြောကြားလိုက်ပါတယ်။ဗိုလ်ထုနေကတယ်လီဖုန်းနဲ့ပြောကြားခဲ့တဲ့ဒီဆွေးနွေးမှုကအချက်ခင်ရင်းနှီးမှုရှိသလိုအပြန်အလှန်လေးစားမှုလည်းရှိတယ်လို့မက္ကဆီကိုသမ္မတလိုပက်စ်အိုဘရာဒေါ်ကထွေထွေကနေပြောပါတယ်။သူအနေနဲ့အမေရိကန်နိုင်ငံတွေမှာအလုပ်ကိုင်နေဖန်တီးပြီးစည်ရမွေးတည်မှုကိုတိုက်ဖြတ်နိုင်ဖို့အတွက်ငါးနှစ်စာအကြမ်းများအဖြစ်အမေရိကန်ဒေါ်လာ30ဘီလီယံနှုန်းရှိတဲ့အစီအစဉ်တရက်ကိုအဆိုပြုထားပါတယ်။အမေရိကန်နိုင်ငံတွေမှာအလုပ်ကိုင်ရှားပါမှုနဲ့စည်ရမွေးတည်မှုတွေကအခုလက်ရှိဖြစ်နေတဲ့ရွှေပြောင်းအခြေချနေထိုင်မှုနဲ့ဆိုင်တဲ့အခြေခံအကြောင်းရင်းဖြစ်ပြီးဒီလူတွေဟာမက္ကဆီကိုနဲ့အမေရိကန်နိုင်ငံတွေမှာပုံမကောင်းမွန်တဲ့ဘဝတွေရရှိနိုင်ဖို့မျှော်လင့်ချက်နဲ့ရွှေပြောင်းအခြေချနေထိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကိုရရန်နိုင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာစစ်ဘက်အရဖက်ဆက်ဆံရေးပုံပြီးတိုးတက်ကောင်းမွန်အောင်လုပ်ဖို့အရေးကြီးတယ်လို့နိုင်ငံရေးလှိလာသုံးသပ်သူတွေကထောက်ပြကြပါတယ်။တက်မတော့အခန်းကဏ္ဍတွေရော့ကျသွားစေဖို့ပြည်ရင်းပြည်ပဆန့်ကျင်ဘဲအုပ်စုတွေတခြားအဖွဲ့တွေကရည်ရွယ်ပြီးနှောက်ယှက်နေတယ်လို့တက်မတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်ကပြောပြီးတဲ့နောက်အခုလိုသုံးသပ်ပြောဆိုကြတာပါ။ဒီအကြောင်းကို VUE သတင်းတောက်မတ်မီခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ပြင်းဦးလွင်တက်မတော်နီးပညာတက္ကသိုလ်ကျောင်းဆင်းပွဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအဲ့ဒီလိုပြောတာဖြစ်ပြီးဒါဟာစစ်ဖက်အရက်ဖက်ဆက်ဆံရေးတိုးတက်ဖို့လူနေသေးတယ်ဆိုတာကိုပြနေပြီးတော့ဆက်ဆံရေးတိုးတက်လာအောင်နှစ်ဖက်စလုံးကကြိုးပမ်းဆောင်ရွက်တင်တယ်လို့လေလာသူတွေကမြင်ကြတာပါ။ကာကွယ်ရေးဦးစီးချုပ်ရဲ့ပြောဆိုချက်ပေါ်နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရမျိုးသိန်းကအခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ်
။ဟိုကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာအရေးပဲခေါင်းဆောင်နေတဲ့စစ်ဘက်ခေါင်းဆောင်တွေကြားမှာယုံကြည်မှုတိဆောက်ရေးဟာအရေးကြီးတယ်လို့မြင်တယ်။အရေးပဲခေါင်းဆောင်တွေနောက်တိုင်းရင်းသားခေါင်းဆောင်တွေနဲ့ဒီတက်မတော်ခေါင်းဆောင်တွေကြားမှာတော့မျက်နှာစုံညီညှိနှိုင်းဆွေးနွေးပြီးတော့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျက်တဲတွေကိုအပြေရှားနိုင်မှုအရေးကြီးလိုအပ်နေတယ်လို့မြင်တယ်။တော့တွဲဆောင်ဆွေးနွေးမှုတွေကိုပေါ်ဆောင်လာနိုင်မယ်ဆိုရင်အပြန်အလှန်ယုံကြည်မှုအပြန်အလှန်နားလည်မှုကိုဒီတက်ပို့ပြီးတော့တိဆောက်နိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့လက်တလောဆိုးရင်မှုတွေအဖြစ်တင်မှုတွေပေါ်မှာပို့ပြီးတော့ဟိုလက်တွေ့ကြကြချင်းကြက်ရကြမယ်လို့မြင်တယ
်တဖက်နဲ့တဖက်သံတရားတွေနဲ့ကြည့်ရှုနေမဲ့အစားလက်တွေ့ကြကြချင်းကြက်ကြည့်ဖို့ဒေါက်တာရံမျိုးသိန်းကအခုလိုထောက်ပြသွားတာဖြစ်ပါတယ်နိုင်ငံရေးစီးပွားရေးလေလာသုံးသပ်သူဦးမင်းခင်ကတော့လက်ရှိမှာအရေးကြီးတဲ့အခြေအနေတစ်ခုနဲ့ရင်ဆိုင်နေရတာမို့တွေးဆုံဆွေးနွေးကြဖို့တိုက်တွန်းပြောဆိုသွားပါတယ်
ကျွန်တော်တို့ကျင်လေသမ ्या နေနဲ့မြတ်တွေ့သမ ्या မှာတော့အဲ့ဒါလိုပြစီအောင်တောင်းနေတယ်ဆိုတာမျိုးတော့ရှိတယ်လို့ကျွန်တော်မချင်ဘူးပြတယ်လားသူကျင်လေတို့အရေးပေါ်အခြေအနေလို့ချင်အခြေအနေလို့အားမျိုးမှာဒီအလုံးကလည်းဒီပုံရပြောမယ်ဆိုတော့ဟိုဖြစ်ပြနေဖြစ်ပြနေချက်ပြီးအလုံးတာပြစီပြီးကျင်တာမရှိကြပါဘူးအဲ့တော့အဲ့ဒီအားကိုကျွန်တော်တို့ကပို့ပြီးတော့ပြင်းနေကြတဲ့နည်းနဲ့ပို့ပြီးတော့ရပါဝင်နေအောင်ဖန်တီးတဲ့နည်းနဲ့နော်ဒီလိုရန်ကိုတိတိကျကျအရေးကြီးတဲ့ခုံပြီးတော့ပွားမှာပဲဟိုအဖြေကတော့အဖြေတစ်ခုရှာလိုက်ရတဲ့အချိန်ရောက်မယ်
NLD အစိုးရလက်ထက်မှာစစ်ဖက်ရက်ဖက်ဆက်ဆံရေးဒီထက်ပိုမိုတိုးတက်လာအောင်ကြိုးစားမယ်လို့ပြောဆိုထားပေမဲ့ထင်သလောက်ဆောင်ရွက်နိုင်ခြင်းမရှိသေးသလိုလက်ရှိအချိန်ထိအမျိုးသားရင်ကြားစည်းရေးနဲ့ပတ်သက်လို့ထိထိရောက်ရောက်မလုပ်ဆောင်နိုင်သေးတာကြောင့်စစ်ဖက်နဲ့ရက်ဖက်ကြားမှာအပြန်အလှန်ယုံကြည်မှုပိုမိုအားနည်းလာတယ်လို့လေလာတုံးသက်သူတွေကတုံးသက်လျက်ရှိပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ဖက်ဒရယ်စနစ်ကိုသွားဖို့ဆိုရင်ဗဟိုနဲ့ပြည်နယ်အစိုးရကြားဘဏ္ဍာငွေကြေးခွဲဝေတုံးဆွဲမှုကိုပွင့်လင်းမြင်သာမှုရှိရှိစနစ်တကျခွဲဝေတုံးဆွဲဖို့လိုတယ်လို့လေလာသူတွေကအကြံပေးပါတယ်။လက်ရှိကျင့်သုံးနေတဲ့ဘဏ္ဍာရေးစနစ်မှာဗဟိုချုပ်ကိုင်မှုများနေပြီးပြည်နယ်အစိုးရတွေအနေနဲ့ဘဏ္ဍာရေးလုံခြုံရေးအာဏာကိုအကန့်အသတ်နဲ့သာရရှိထားတယ်လို့လည်းပြောကြပါတယ်။ဒီအကြောင်းကိုကိုဇော်ထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့လက်ရှိဗန္ဒာကြီးစနစ်မှာဗဟိုချုပ်ကိုင်တာနေသွားရဲဆိုပေမဲ့တချို့ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေရဲ့အသုံးစရိတ်တွေကိုပြည်ထောင်စုအစိုးရကတိုက်ရိုက်ထိန်းချုပ်နေရုံမှာမတူညီတဲ့လူမျိုးစုတွေတိုင်းရင်းသားတွေနဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံအနေနဲ့ဖက်ဒရယ်စနစ်ကိုသွားဖို့ဆိုရင်ငွေကြေးခွဲဝေတုံးဆွဲတာကိုလည်းပြည်နယ်တွေကြားမျှဝေတုံးဆွဲဖို့လိုကြောင်းရန်ကုန်အမေရိကန်စင်တာမှာဒီဇင်ဘာ17ရက်ကလုပ်သွားတဲ့ဗန္ဒာကြီးဖက်ဒရယ်စနစ်စကားဝိုင်းမှာပါဝင်ဆွေးနွေးခဲ့ကြသူတွေကပြောသွားပါတယ်လက်ရှိအချိန်ထိလည်းနေရာတိုင်းမှာဗဟိုချုပ်ကိုင်မှုများနေပြီးပြီးခဲ့တဲ့အစိုးရသုံးစိတ်မှပြည်နယ်ရေးအနေနဲ့အလွန်နည်းတဲ့ငွေကြေးပမာဏကိုပဲရရှိကြောင်း ISP မြန်မာသင်တန်းရေးရာဒါရိုက်တာဦးအောင်သူငင်းကပြောပါရယ
်ကျွန်တော်တို့နိုင်ငံမှာကြီးမယ်ဆိုလို့ရှိရင်တခြားလုံးမှာက centralization လို့ခေါ်တဲ့ဗဟိုချုပ်ကိုင်မှုပြည်ညာပါတယ်အဲ့တော့အခုချိန်ရှိတဲ့ဒီတိုင်းမှာပဲအဲ့တော့ကျွန်တော်တို့ဒီပြီးခဲ့တဲ့ကာလ budget ကိုကြည့်မယ်ဆိုရင်ကျွန်တော်တို့ဗဟိုအစိုးရရဲ့အသုံးစိတ်ကကျွန်တော်တို့80ရာခိုင်နှုန်းကျော်ရှိပါတယ်။เนาะအဲ့တော့ပြည်နယ်ရဲ့တိုင်း14ခုအလုံးရဲ့အသုံးစိတ်ကကျွန်တော်တို့ပြီးခဲ့တဲ့ budget မှာကြည့်ရင် 11.8% ရှိပါတယ်။ 70ရာခိုင်နှုန်းကျော်တောင်မရှိတဲ့အနေအထားပေါ့เนาะ။ဆိုပြောမယ်ဆိုလို့ရှိရင်ပြည်နယ်နဲ့တိုင်းတွေရဲ့ budget သုံးပိုင်းဝင်ကစိတ်ရဲတဲ့အနေအထားဖြစ်ပါတယ်။
တဘာဝတည်ရန်စားကရောင်းချလို့ရရဲ့ငွေတွေကိုလည်းပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေကိုမျှပေးသင့်ပြီးပွင့်လင်းမြင်သာရဲ့ဗန္ဒာငွေအစွဲအပြောင်းကိုဆောင်ရွက်သိမ့်တယ်လို့နိုင်ငံရေးလေးလာသူတွေကထောက်ပြပါရယ်။ပြည်အောင်စုအဖွဲ့ဝင်ပြည်내တခုချင်းစီကနိုင်ငံရေးအာဏာခွဲဝေရရှိထားရဲ့ဆိုရင်တောင်မှဖက်ဒရယ်ဗန္ဒာကြီးစနစ်မှာအားနည်းနေဦးမယ်ဆိုရင်ပြည်내တခုချင်းစီမှာရှိတဲ့တောင်းဝန်ကြေးရတွေကိုပြည်လဲအောင်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့စံလွင် Institute ကပြောရေးဆိုခွင့်ရှိသူရင်းလောင်ကပြောပါရယ်။ပြည်
내အစိုးရတွေပြည်အောင်စုအဖွဲ့ဝင်ပြည်내ရဲ့အစိုးရတွေအနေနဲ့လုံလောက်တဲ့ဗန္ဒာငွေရှိဖို့လိုတယ်။အဲ့ဘာနာဝင်ရှိမှပဲသူ့ရဲ့လုပ်ငန်းတာဝန်တွေကိုကြည့်ပြောင်းထောက်ဆောင်နေမှာဖြစ်တယ်အဲ့ဒါမှပဲတနည်းအားဖြင့်ပြောရမယ်ဆိုရင်သူ့ရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးကိုအပြည့်အဝကျင့်သုံးနိုင်မှာဖြစ်တယ်ဆိုတော့ဒီအခြေခံကနေစဉ်းစားတဲ့အတွက်ကြောင့်မလို့ဖက်ဒရယ်ဘာနာရေးစနစ်ကအရင်အရေးကြီးတယ်ဆိုတဲ့ဟာကိုကျွန်တော်အရင်ဆုံးပြောချင်ပါတယ်လုပ်ပိုင်ခွင့်လည်းပေးထားတယ်ကိုယ်ပိုင်အစိုးရလည်းရှိနေတယ်ဝင်ဝင်လုံလုံလောက်လောက်မရှိဘူးဆိုရင်လုပ်လို့မရဘာမှလုပ်လို့မရ
ပြည်အောင်စုနဲ့ပြည်내အစိုးရကြားမှာနိုင်ငံရေးအာဏာခွဲဝေရာအဓိကကြားရဲဆိုပေမဲ့လည်းဖက်ဒရယ်အကူပြောင်းမှာဗဟိုနဲ့ပြည်내အစိုးရရဲ့ကြားပြည်ပခရောင်းနေအောင်စီးပွားရေးလူမှုရေးနဲ့တခြားကဏ္ဍနဲ့ဆိုင်တဲ့လုပ်ပိုင်ခွင့်တွေကိုလည်းစနစ်တကျရှိအောင်လုပ်ဖို့လိုရလို့နိုင်ငံရေးလေးလာသူတွေကထောက်ပြပါဗျ
။ကိုစောထက်တဲ့တင်ပေးပို့ထားရပါရှင်။အခုဆက်ပြီးတော့ American ဆိုင်ရာတင်လွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။သမ္မတထရမ့်ရဲ့ကိုယ်ရေးရှင်နေဟောင်းဖြစ်သူမိုက်ကယ်ကိုဟန်ကိုမဲဆွယ်စည်းရုံးရေးရန်ပုံငွေအလွဲသုံးစားလုပ်မှုနဲ့လွှတ်တော်ကိုလိန်ညာထွက်ဆိုမှုတို့အတွက်မနေ့ဗုဒ္ဓဟူးနေ့ကထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမှာသမ္မတလောင်းထရမ့်ရဲ့စည်းရုံးရေးအဖွဲ့ဝင်တွေနဲ့ရုရှားဆွတ်ဖက်မှုရှိမရှိအထူးစုံစမ်းရေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးရေးမှာမိုက်ကယ်ကိုဟန်ကအခရာကျတဲ့တက်သည့်တယောက်ဖြစ်စစ်ဆေးနိုင်ခဲ့တာလည်းဖြစ်ပါတယ်။မိုက်ကယ်ကိုဟန်ကိုပြစ်ဒဏ်ပေးလိုက်တာနဲ့ပတ်သက်လို့ထူးခြားချက်တွေကို VOA သတင်းတောက်ဂျင်မလုံးကသတင်းပေးပို့ထားပါတယ်။ဒေါခင်ဆိုးဝင်းကပြောပြမှာပါရှင်
။ကောင်းပါပြီရှင်။ထောင်ဒဏ်3နှစ်ပြစ်ပေးခံရတဲ့သမ္မတထရမ့်ရဲ့ကိုယ်ရေးရှင်နေဟောင်းမိုက်ကယ်ကိုဟန်ဟာနယူးယောက်မြို့ကပြည်ထောင်စုတရားရုံးအပြင်ဘက်မှာစောင့်ဆိုင်နေတဲ့သတင်းတောက်တွေရှိကနေခတ်တုတ်တုတ်ဖြတ်လျှောက်သွားတာတွေ့ရပါတယ်။တရားရုံးထဲမှာတော့ပြည်ထောင်စုတရားသူကြီးရဲ့ရှေ့မောင်မှာမိုက်ကယ်ကိုဟန်ကသူဟာဒေါ်နယ်ထရမ့်ကိုမျက်စိမှိတ်တစ္ဆာခံပြီးထရမ့်ရဲ့ကလိန်ကကြစ်လုပ်ရက်တွေကိုသူဖုံးကွယ်ထိန်ချမ်းတာတွေလုပ်ခဲ့မိတယ်လို့ဝန်ခံထွက်ဆိုခဲ့ပါတယ်။2016ခုနှစ်ရွေးကောက်ပွဲမတိုင်ခင်နှစ်တော်ကြာကဒေါ်နယ်ထရမ့်နဲ့ညှိစွန်းခဲ့ဘူးတဲ့ဆိုတဲ့အမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ခပေးဖို့စီစဉ်ရမှာမိုက်ကယ်ကိုဟန်ကမဲဆွယ်စည်းရုံးရေးရန်ပုံငွေတွေအလွဲသုံးစားလုပ်ခဲ့တယ်လို့အပြစ်ရှိတဲ့အကြောင်းဖြောင့်ကျက်ပေးခဲ့ပြီးဖြစ်ပါတယ်။ တရားရုံးမှတ်တမ်းတွေနဲ့အစိုးရရှိနေတွေရဲ့အဆိုအရဒေါ်နယ်ထရန့်ရဲ့ညွှန်ကြားမှုနဲ့အဲ့ဒီအမျိုးသမီးနှစ်ယောက်ကိုနှုတ်ပိတ်ခပေးဖို့စီစဉ်ခဲ့တာလို့သူဝန်ခံခဲ့တာဟာထူးခြားတဲ့အကြောင်း AP သတင်းဌာနရဲ့ဥပဒေရေးရာသတင်းတောက် Chuck Dee ကပြောပါတယ်
။ Now Trump has denied those affairs, but what these court papers show is that Cohen has told
ကထမသူမရှုတ်ခဲ့ဘူးလို့ညင်းနေတာပေါ့ဗျာ။ဒါပေမဲ့လေကူဟမ်ကသမရရဲ့ညွှန်ကြားချက်နဲ့ပြမှုကိုကြီးကျယ်ချိုးဖောက်ခဲ့တဲ့ဆိုပြီးတော့အစိုးရရှိနေတွေပြောပြခဲ့တဲ့အကြောင်းတရားရုံးမှတ်တမ်းတွေမှာဖော်ပြထားတာပါ
။ဒီမှုတင်မကပါဘူး။ Donald Trump သမရလောင်းဖြစ်မဲဆွဲနေတဲ့ကာလမှာရုရှားနိုင်ငံမှာ Trump အကျိုးစီးပွားဖြစ်တဲ့ဆောက်လုပ်ရေးစီမံကိန်းအတွက်သူဆက်သွယ်ဆောင်ရွက်ပေးခဲ့တာနဲ့ပတ်သက်ပြီးလွှတ်တော်ကြားနာပွဲမှာ Michael Cohen ကလိန်လယ်ထွက်ဆိုခဲ့တဲ့အတွက်လဲထောင်ဒဏ်အပြစ်ပေးခံရတာဖြစ်ပါတယ်။သမရထရမ်ကတော့သူ့ရဲ့မဲဆွယ်စည်းရုံးရေးနဲ့ရုရှားဘလို့မှအချိန်ဆက်မရှိဘူးလို့ညင်းဆိုနေပြီးတော့အထူးစုံစမ်းရေးမှူးရောဘတ်မိုလာဦးဆောင်တဲ့စုံစမ်းရေးကို Witch Hunt အကွက်စင်လောက်ကြံတာလို့ပုတ်ခတ်နေပါတယ်။ Michael Cohen ကအစိုးရရှိနေတွေနဲ့ပူးပေါင်းဆောင်ရွက်နေတာကိုလည်းသမရထရမ်ကပြီးခဲ့တဲ့လကအခုလိုရှုံချလိုက်ပါတယ်
။ Michael Cohen is lying and he's trying to get a reduced sentence.
Michael Cohen ကလိမ်ပြောနေတာပါ။ကျွန်တော်နဲ့ဘာမှမဆိုင်တဲ့ကိစ္စတွေပါဗျာ။သူအတွက်ပြစ်ဒဏ်ရှော့ပေါအောင်ကြိုးစားနေတာဖြစ်ပါတယ
်။ Michael Cohen လို့ပဲရုရှားစစ်ဖက်မှုစုံစမ်းရေးနဲ့ပတ်သက်ပြီးရှေ့သတင်းမှာမှပြစ်ဒဏ်ပေးခံရမယ့်သူကတော့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Michael Flynn ဖြစ်ပါတယ်။ Donald Trump သမ္မတအဖြစ်ကြမ်းတက်စာမကျင်းဆိုမီမှာသူက American နိုင်ငံဆိုင်ရာရုရှားသံမကြီးနဲ့အဆက်အသွယ်လုပ်ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းရေးမှုတွေကိုလိန်လယ်ထွက်ဆိုခဲ့တယ်လို့ Michael Flynn ကဖြောင့်ချက်ပေးထားပြီးဖြစ်ပါတယ်။မူလာစုံစမ်းရေးဟာအရှိန်အဟုန်မြင့်လာပြီးလာမယ့်နှစ်ဆန်းမှာအဆုံးသတ်နိုင်ပွဲရှိတယ်လို့ Ohio ပြည်နယ်တက္ကသိုလ်ပေါင်ပေါက်က Rick Simmons ကတုံ့တက်ပါတယ
်။ We were expecting Cohen to provide information which he obviously did to Mueller.
ကိုဟန်အနေနဲ့အကျိုးအကြောင်းအချက်လက်တွေပံ့ပိုးပေးလိမ့်မယ်လို့ကျွန်တော်တို့ခန့်မှန်းတဲ့အတိုင်းသူလုပ်ခဲ့တာသိတာပါတယ်။ဗက်ပြောင်းပြီးမူလာစုံစမ်းရေးမှာပူးပေါင်းခဲ့တဲ့တခြားတပ်တွေတွေနဲ့လည်းလနဲ့ချီပြီးအတော်လေးထဲထဲဝင်ဝင်ဆောင်ရွက်ခဲ့ရပါတယ်။ဒါကြောင့်လာမယ့်လအနည်းငယ်အတွင်းကောက်ချက်ချတာတွေ့ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
။တချိန်ကဒေါ်နယ်ထရမ့်အတွက်ဆိုရင်ပြစ်လာမယ့်ကြီးစံကိုသူရင်ကော့ခံပြီးအကာအကွယ်ပေးမယ်လို့ပြောခဲ့တဲ့ Michael Cohen ကလာမယ့် March 6ရက်နေ့မှာထောင်နှန်းဆန်ရတော့မှာဖြစ်ပါလေရှင်
။ဒေါက်ခင်ဆိုးဝင်းပါရှင်။သောတာရှင်တို့အခုနားဆင်နေကြတာက VOA မြန်မာပိုင်းရဲ့ကြာသာရင်းနှီးညနေပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုမြစ်တာလက်ဆောင်တေးသချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါမယ်။စောင်းနေနေဝေတဲ့ဒီနှစ်တကူရာသီရောက်တိုင်းဒီရာသီကိုခံစားရေးဖွဲ့ထားတဲ့သချင်းတွေ Christmas သချင်းတွေနဲ့ဖျော်ဖြေပေးနေတာပါ။ဒီနေ့တော့လင်းနှစ်တီဆိုထားတဲ့ဒီဇင်ဘာညလို့အမည်ရတဲ့တခြင်းနဲ့ဖျော်ဖြေပေးကြပါရရှင်။နားဆင်ပါရှင
်
ဒီစမညာလို့အမည်ရတဲ့တခြင်းကိုနားဆင်ခဲ့ရတာပါ။ဗီအိုရဲ့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲဗီအိုရဲ့အင်တာနက်ဆာမျက်နှာပမ်မီစ.ဗီအိုအေးနျူးစ.ကွန်ကနေအခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်။ ကမ္ဘာတဝန်းသတင်းထောက်တွေဖမ်းဆီးထောင်ချခံရတဲ့အခြေအနေဟာတာမန်ဖြစ်ရုပ်ဖြစ်စဉ်အခြေအနေလို့ဖြစ်နေပြီလို့နောက်ဆုံးထွက်လာတဲ့အစီရင်ခံစာတစ်ခုကဖော်ပြလိုက်ပါရယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာမှာထောင်ချခံထားရတဲ့သတင်းထောက်136ကြော်ရှိနေပြီးတော့အရေးကြီးတဲ့သတင်းဖော်ပြမှုတွေအပေါ်အာဏာသုံးဖိနှိပ်မှုမျိုးကယာယီမြင့်တက်နေတာမဟုတ်တော့ဘူးလို့သတင်းသမားများကာကွယ်စောင့်ရှောက်ရေးအ
ထောက်ပြထားပါတယ်2018-2019 ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ600ကိုင်နှုန်းကျော်ပဲရှိမယ်လို့ကမ္ဘာ့ဘဏ်ရဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းလိုက်ပါတယ်ဒီဇင်ဘာ23ရက်ကြာတာပရင်းနေမှာဒီ IMF mission အဖွဲ့ရဲ့ article 4ခီးစဉ်အဆုံးသက်ထုတ်ပြန်ချက်ထဲမှာတိုးတက်မှုနှုန်းက 6.4 ရာခိုင်နှုန်းဝင်းကျင်ပဲရှိမယ်လို့ခန့်မှန်းပါတယ်။တရက်ထဲမှာရထွက်လာတဲ့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံစီးပွားရေးစောင့်ကြည့်အစဉ်ခန်းစာထဲမှာတော့ 6.2 ရာခိုင်နှုန်းရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနှုတ်ထွက်ရေးဆိုင်ရာ Brexit သဘောတူညီချက်တွေနဲ့ပတ်သက်လို့နောက်ထပ်အာမခံချက်တွေရရှိနိုင်ရေးကြိုးစားတဲ့အနေနဲ့ဝင်ကြီးချုပ်ထရီဇာမေဒီကနေ့ Belgium နိုင်ငံ Brussels မြို့တော်မှာ EU ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာပါ။ဗုဒ္ဓဟူးနေ့ညတော့ကတော့ဒီပါလီမန်မှာသူ့ရဲ့ Conservative Party ဝင်အမတ်တွေကဝင်ကြီးချုပ်အပေါ်အယုံကြည်ရှိမရှိမဲခွဲခဲ့တာမှာအယုံအကြည်ရှိတဲ့ဘက်ကအနိုင်ရခဲ့ပါတယ်။တရုတ်နည်းပညာကုမ္ပဏီတစ်ခုရဲ့အမှုဆောင်အရာရှိတစ်ယောက်ကိုဒီကနေဒါအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်ဒုတိယမြောက်ကနေဒါနိုင်ငံသားတစ်ယောက်ကိုဖမ်းလိုက်တယ်လို့တရုတ်အာဏာပိုင်တွေဘက်ကအတည်ပြုပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆုမြတ်မုံကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးထိုက်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။အခုကျမတို့ရေဒီယိုအစီအစဉ်ပြပြချင်း Asia Set 7 ဂျူရူကနေထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.